မြန်မာဒီမိုကရေစီရေးအတွက်ဆန်းဆန်းတမန်ကာလကြာရှည်ဆောင်ရွက်ခဲ့သူအင်ဒီယားနာပြည်နယ်အထက်လွှတ်တော်အမဟာရစ်ချက်လူကာဟာအသက်28နှစ်အရွယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကွယ်လွန်ခဲ့ပါတယ်ဒီအကြောင်းဒေါ်လာလာတန်းကအစူးစီးတင်ပြပေးမှာပါရှင
်အင်ဒီယားနာပြည်နယ် Republican အထက်လွှတ်တော်မဟာရစ်ချက်လူကာဟာဧပြီလ28ရက်နေ့မနေ့ကအသက်28နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ကြောင်းWashington DC ရှိ Lugar Center ကသတင်းရင်းကြီးကထုတ်ပြန်ခဲ့ပါတယ်။သူဟာ Indiana ပြည်နယ် Indianapolis မြို့တော်ရဲ့တူတော်ဝင်ဖြစ်ရှုနေကြထမ်းဆောင်ခဲ့ပြီးတဲ့နောက် Indiana ပြည်နယ်ကနေအထက်လွှတ်တော်မှဖြစ်1989ခုကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အထက်လွှတ်တော်မှ Lugar ဟာ2012ကပြန်လည်ရွေးကောက်ခံရမှာအရင်ရှုနေခဲ့တဲ့အတွက် Washington DC မှာ Lugar Center ကိုမတည်ခဲ့ပြီးကမ္ဘာတစ်ပတ်ဆန္ဒရိက္ခာဖူလုံရေးတက်တဲ့များဖြစ်ပြီးနိုင်ငံခြားထောက်ပံ့မှုတိရောက်မှုရှိရေးနဲ့ Republican နဲ့ Democrat ပါတီကြားပူးပေါင်းဆောင်ရွက်ရေးအတွက်ပရဟိတလုပ်ငန်းကိုဦးဆောင်ခဲ့သူဖြစ်ပါရဲ့36နှစ်ကြာအထက်လွှတ်တော်မှာတာဝန်ထမ်းဆောင်စဉ် Lugar ဟာမြမအရေးကိုဦးစားပေးဆောင်ရွက်ခဲ့သူဖြစ်ပါရဲ့အထက်လွှတ်တော်မှာ Lugar ရဲ့ Indiana ပြည်နယ်မှာထိုင်းနဲ့မလေးရှားဒုက္ခသည်စခန်းတွေကမြန်မာဒုက္ခသည်တွေအဓိကဈာရောက်အခြေချတဲ့ပြည်နယ်ဖြစ်ခဲ့ပြီးမြန်မာဒုက္ခသည်ပေါင်းအခုဆို1000ကျွဲလောက်ရှိနေပြီဖြစ်ပါတယ်။အိန္ဒိယနဲ့ချိဆိုင် BACI ခေါ်မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့အမှုဆောင်ညွှန်ကြားရေးဟူအလိုက်ဇာဇနီးကထက်လွှတ်တော်မှလူငယ်နဲ့ပတ်သက်လို့အခုအမှတ်တရ VOA ကိုပြောပါတယ်
။သူကကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုအများကြီးကူညီခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပဲ။ကျွန်တော်တို့ဒီမိုကရေစီရဖို့ရာအတွက်တော်တော်လေးကြိုးစားပြီးတော့လုပ်ကြခဲ့တယ်
။အဲဒီလုပ်ခဲ့တဲ့အတော်ပြင်းတာကျွန်တော်နိုင်ငံအတွက်ကိုတော်တော်လေးအကျိုးပြုတဲ့ဥပဒေတွေကြားထားခဲ့တဲ့ချစ်တဲ့မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရနျူကလ িয়ার ထက်နဲ့ပိုင်းဆိုင်ရာပူးပေါင်းမှုမရှိအောင်သူတော်တော်လေးကြိုးစားပြီးတော့တမ်းမိခဲ့တယ်။ပြီးတော့လည်းကျွန်တော်တို့ရဲ့နိုင်ငံဒီမိုကရေစီရဲ့တွေ့ရှိမဲ့ right အတွက်ပါဥပဒေကြမ်းနေလောက်တယ်ပြီးလို့ရှိရင်ဒီလိုရောက်နေတဲ့မြန်မာပြည်အတွက်ဆွမ်းလာရှိဖို့လဲစနေကလူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ပြီးလို့ရှိရင်နောက်တစ်ခုကမလေးရှားနိုင်ငံမှာမလေးရှားအနာပိုင်တွေကနေပြီးတော့လူကိုကူးမှုကိုလုပ်တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံကထွက်လာတဲ့လူတွေတော်တော်များထောင်ပေါင်းနဲ့အထူးသွားတယ်အဲ့ဒီတွင်ကိုဟိုက်တန်နိုင်ဖို့အတွက် Congress နဲ့ Initiative ကနေသူတန်းနေလိုက်တယ်သူရဲ့အလုပ်ကြောင့်ပဲဒီသားတွေရတယ်ဆိုတော့သတော်လေးကိုအခြေခံကြားနဲ့အခက်ကဏ္ဍမျိုးပြီးတော့ရှင်းနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်အခုကွန်ဒင်းနဲ့ဆိုတာအမေရိကန်နိုင်ငံတွက်ပါမဟုတ်ဘဲနဲ့ကျွန်တော်နိုင်ငံဒီမိုကရေစီကိုချစ်တဲ့ Brownies Community အတွက်ဆိုရှယ်မှုတစ်ခုကြီးပဲဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်ထို့တော့မှလူကဟာ1985ခုနှစ်ကနေ1989ခုပြင်2003ခုကနေ2009ခုထိအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်ထောက်ဆောင်ခဲ့ပြီး2009ခုကနေ2013ခုနှစ်အထိအဲ့ဒီကော်မတီရဲ့ဝိုင်းရင်အဖွဲ့ဝင်တူဖြစ်လေထောက်ဆောင်ခဲ့သူဖြစ်ပါတယ်လူကဟာအမေရိကန်နိုင်ငံခြားရေး policy မှာတိတိမမြဲပြောဆိုနိုင်သူဖြစ်ခဲ့တဲ့အတိုင်းတောင်အာဖရိကအစားရောင်ခွဲခြားမှုပရယနေ့20ရာစုဝင်ဆိုဗီယက်ယူနီယံပြည်နယ်ဟောင်းတွင်မှာနျူကလ িয়ার နဲ့ခြေသိမ်းရေးအတွက်ကြိုးပမ်းမှုတွေကိုဥဆောင်ခဲ့သူတွေဖြစ်ပါတယ်2013ခုနှစ်မှာသမ္မတဘရက်အိုဘားမားကထက်လွှတ်တော်မှလူကယ်ကိုအရက်ဖြစ်အမြင့်ဆုံးသမ္မတကချီးမြှင့်တဲ့ Medal of Freedom လွတ်မြောက်မှုဆုကိုလည်းပေးအပ်ခဲ့ပါတယ်သူဟာ1996ခုနှစ်မှာသမ္မတဖြစ်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ပြီးနဲ့မအောင်မြင်ခဲ့ပါဘူးအိန္ဒိယနဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်သူလက်ရှိဒုတိယသမ္မတ Mike Pence ကလူကယ်ကွယ်လွန်မှုနဲ့ပတ်သက်လို့သူရဲ့မိတ်ဆွေရင်းချာတူပြီးကြီးညိုလေးစားရသူတူဆုံးရှုံးမှုတွေဝန်ထမ်းကြောင့်တင်းလာနေကထုတ်ပြန်ခဲ့ပါလေ။သမ္မတအိုဘားမားကတော့လူကဟာပြဿနာဖြေရှင်းတတ်သူတူဖြစ်ပြီးသူ့ကြောင့်ကမ္ဘာကြီးဟာပိုပြီးလုံခြုံစိတ်ချရနိုင်ပြီလို့သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါလေ။ထို့တော်မှဟောင်းလူကကွယ်လွန်ချိန်မှာသူ့တပည့်ဟာစနီးဖြစ်သူရှာလင်းနဲ့တာလီဥလူလေးရှိနေတာဖြစ်ပါလေရှင်။